အိန္ဒိယနိုင်ငံတက္ကသိုလ်အသီးသီးမှတက်ရောက်နေတဲ့တံဃာတော်တွေကိုမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ဖို့အတွက်စီစဉ်နေရမှာလောလောဆယ်အပားတရာကျော်ပြန်ဖို့စဉ်းပေးဖို့ထားပါတယ်။ဒါပေမဲ့လည်းအိန္ဒိယနိုင်ငံအတွင်းမှာအသွားအလာတွေဖြတ်တောက်ထားတာကြောင့်အိန္ဒိယရောက်စာတင်စားတံဃာတော်တွေနေရပြန်ရေးဟာအခက်အခဲဖြစ်နေရဆိုတဲ့အကြောင်းတင်ပြသွားပါမယ်။အိန္ဒိယနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်အသွားအလာတွေဖြတ်တောက်ပြီးနေအိမ်တွင်းမှနေဖို့ထုတ်ပြန်ထားချိန်မှာမြန်မာစာတင်စားတံဃာတော်တွေနေရပြန်ကြွနိုင်ရေးအတွက်တည်တကူဆရာတော်ကြီးကလေရင်ခီးစိတ်ကုသိုလ်ပြုစီစဉ်တာဖြစ်ပါတယ်။ဒီလိုနေရပြန်ကြွနိုင်ရေးအတွက်အိန္ဒိယနိုင်ငံလုံးဆိုင်ရာပညာသင်မြန်မာယဟန်တော်များတာယာဖွံ့ဖြိုးရေးအဖွဲ့ကအတိပေးလျှောက်ထားရမှာတံဃာတော်အပါတရာကျော်စင်းပေးလာတယ်လို့မြန်မာယဟန်တော်များတာယာဖွံ့ဖြိုးရေးအဖွဲ့ကအရှင်ဝန္ဒီကတာရကမိန်ကြားပါတယ်
ဒီလိုဆိုတော့ဖျားကြီးကတော့အားလုံးကိုပြန်ခေါ်ဖို့ကြိုးစားနေကြဟိုကလေလွတ်ပြီးတော့အဲ့ဒီဖြစ်တော့ရောက်နေပြီတင်းရအခုလက်ရှိတခါရေတဲ့တင်းကိုဆင်းပို့ကြတာတရားကြိုးရတဲ့ကစင်းရင်းစိတ်မှာအစ်တဲ့ခမရဲ့နေပြီလို့ဟုတ်ကဲ့ဆရာတော်ပြောရတယ်
နေရပြန်ဖို့စီစဉ်နေပေမဲ့စာတင်စားတံဃာတော်တွေကတက်ဆိုင်ရာတက်တူနဲ့ဌာနဆိုင်ရာတွေစီကခွင့်ပြုချက်ရဖို့အခက်အခဲရှိနေတယ်လို့လည်းဆက်လက်မိန်ကြားပါတယ်
။ဒီရနိုင်ငံထဲမှာရှိတဲ့လူတွေအခက်အခဲပတ်သက်နေတဲ့ဆိုတော့ဟိုဗီဇာတက်ဖို့ရှိရင်လည်းငွေတန်းဖြင်းလို့မရဘူးဖြစ်နေတဲ့အနေအထားဆိုတော့အိန္ဒိယဆွေရရဲ့ခွင့်ပြုချက်ရဖို့ဆက်ဆံရနေလူတွေအဲ့ဒီလူတွေဆွေဆံရနေရတဲ့တက္ကသိုလ်တွေကလည်းဌာနတွေပြုတ်နေပြီ။အဲ့ဒါအခက်အခဲဖြစ်နေတယ်ကွာ။ဒီလိုမှာဆိုတော့ geography ကိုပြောပြီးခဏတခုရဲ့အကြီးဆုံးကြီးကြီးရဲ့ထောက်ခံတယ်လေအဲ့ဒီအထောက်ခံချက်ကရမ်းမှာဌာနရေးဆောင်တယ်ဌာနရေးဆောင်မှာဟုတ်တန်ခါကြောင့်ပြန်လို့ရပါပြီဆိုတော့စစ်တေးရပြီဆိုတော့မှဒီလိုလေရင်းဆင်းရတာအဲ့ဒီအခက်ခဲဖြစ်နေတာဒီလိုတက္ကသိုလ်ဒီပြည်ကနေပြေးလာနေတဲ့ရှိပြီးတယ်ဗျာ
စာတင်စားတံဃာတော်တွေပြန်လည်ပင်းဆောင်ရေးနဲ့ပတ်သက်ပြီးမြန်မာတန်ယုံကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ရှိသူတဦးကအခုလိုဖြေကြားပါတယ်
ဒီလိုဆိုတော့ဒီကနေ့ဆိုတော့သာမပိတ်ကျတဲ့နေရာကြီးပါတယ်။ဒီမှာတော့ဟိုကတော့အိန္ဒိယမှာဒီပဒိမကိုပြန်ပြလို့မရဘူးတော့နော်။ဆက်ပြီးတော့ဒီနေ့ဒီလိုလား။ဒီလိုမရဘူးတော့နော်။နောက်ပြီးတော့ domestic flight တွေအရှင်း international flight တွေရှိကြတယ်။အခုကဒီကနေ့နေတဲ့ဒီကနေ့ပေါ့လေ။
မြန်မာစာတင်စားတံဃာတော်တွေဟာနယူးဒေလီဘီဟာနဲ့ဥတ္တရပရာဒေ့ရှ်ပြည်နယ်တွေကတက္ကသိုလ်တွေမှာအများစုတက်ရောက်နေတာဖြစ်ပါတယ်။စီရင်ရစာတင်စားတံဃာ400ကျော်ရှိပြီးအချို့ကတော့အစောပိုင်းကတည်းကမြန်မာပြည်ကိုပြန်ကျွသွားတာတွေလည်းရှိပါတယ်။အိန္ဒိယနိုင်ငံဟာနိုင်ငံတကာလေကြောင်းအဝင်ထွက်ကိုမတ်လ13ရက်နေ့ကစတင်ပြီးဧပြီလ15ရက်နေ့အထိရပ်ဆိုင်ထားမှာဖြစ်ကြောင်းမတ်လ17ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်သူ1800ကျော်ရှိပြီးသေဆုံးသူ50လောက်ရှိနေပါတယ်။ရောဂါကူးစက်ပြီးပြန်လည်ကျန်းမာလာသူကတော့150ကျော်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောပိုင်းရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။